ပြပကတွင်းကုံတွေကန့်တတ်မှုများလာတဲ့အတွက်ပြည်တွင်းမွေးမြူရေးစည်းကွက်ကိုထိခိုက်မှုရှိလာနေတယ်လို့မွေးမြူလုပ်ငန်းရှင်တွေက VO ကိုပြောပါတယ်။နိုင်ငံခြားငွေဈေးတက်တာ၊ကုန်သွယ်ရေးလျော့ကျတာနဲ့ကုန်ကြမ်းရှားပါတာကြောင့်လာမယ့်နှစ်အထိမွေးမြူရေးအစားအစာတွေဈေးတက်နေအောင်မယ်လို့မွေးမြူလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ပြပကလာတဲ့အစားတစ်အိတ်ကိုမြန်မာကျပ်ငွေ3,000ဝန်းကျင်ပေးဝယ်နေရပြီးအသားတို့ကျက်နဲ့ဝက်ချံကောက်လက်ကားစင်းတို့နေလဲတက်လာနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တင်ကိုတော့အလိမ္မာကတင်ပြပေးမှာပါခင်ဗျာ
ပြည်ပကအတွင်းခုံတွေကန့်သက်မှုများလာတဲ့အတွက်ပြည်ပကလာတဲ့ဝင်းပြူရဲ့အစာတိတ်ကိုကျက်တသိန်းလောက်ပေးဝယ်နေရတဲ့အတွက်တွက်ချေကိုက်ဖို့ရုန်းကန်နေရတယ်လို့ပြည်ရင်းကဝင်းပြူရဲ့လုပ်ငန်းရှင်တို့ကဗီဒီယိုပြောပါတယ်အရင်လိုနေဆက်ကနေမသွင်းနိုင်သလိုလည်းငယ်ကြားကွေကလည်းရှားပါလာတဲ့အတွက်ဝင်းပြူရဲ့အစာတွေအခုလိုဈေးတက်လာတာလို့လုပ်ငန်းရှင်တွေကပြောပါတယ်နောက်ဆုံးတော့ဝယ်တဲ့သူတွေပဲဈေးကိုကြည့်နိုင်ပြီးတော့ရောင်းချရကြောင်းရန်ကုန်ကအသားစားချက်မွေးမြူသူတို့ကပြောပါတယ်
။ဒီမှာတော့အခုကကျတော့စီမီမွေးလာဆိုတော့ဟိုလည်းပေါ့ဒီကုန်ကြီးအစာပဲကျူးတာပေါ့။ဒါဟာကနေပြီးညီမတို့အဓိကချုံးတာနော်။အခုညီမတို့ဝယ်ရတဲ့သိန်းနဲ့1600ပါ။ပါဆန့်လောက်ပြီးသားပေါ့နော်။ကိတ်ကူ။ညီမတို့စီမီကပကောင်မွေးလာက5000မွေးလာပေါ့နော်။အကောင်5000ကိုခရက်ကိုအကောင်ကြီးလာတဲ့အလျှောက်ပေါ့နော်။တရက်ကို98ညီမတို့ကလည်းဒီဂျန်ပေါင်းဆိုင်ရဲ့ညီမတို့ပါတနာတွေဆိုတော့ဒီသင်ရတာပေါ့အစာစီးနှောင်းတက်တော့လည်းတက်တဲ့အလျောက်ပေါ့နည်းနည်းတော့ပြန်ကြည့်ရတာပေါ့အစီအစဉ်မှာ
ရေးကြည့်ပြီးနောက်ပိုင်းစပားကိုပြန်ဆိုင်ကြပေမဲ့တချို့နေရာတွေမှာလဲတွေရေပြုတ်နေတော့ပဲဖြစ်ပါတယ်။ဒါကြောင့်ပြည်ရင်းမှာဖွဲသူကများများရဖို့မသေးကြနိုင်သလိုပြောင်းနဲ့ပဲလို့ဖြည့်ဆွတ်အစာကုန်ကြကရှမ်းပြည်ဘက်မှာရှာနိုင်ပါတယ်။ဒါကြောင့်ပြည်ရင်းမှာထုတ်တဲ့မွေးမြူရေးအစာတွေလည်းဈေးကောင်းနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီကာလမှာမွေးမြူရေးသမားတွေအနေနဲ့ကိုယ်တိုင်အစာဆက်ပြီးတော့ကျွေးတင်တယ်လို့ငါးမွေးမြူရေးကျွမ်းကျင်ပညာရှင်ဦးစိုးကျော်က VOA ကိုပြောပါတယ်
။ပရိုတင်းမပရိုတင်းကိုကြောက်ကိုဆက်တက်ဖို့လိုတယ်ပေါ့နော်။နောက်ဆက်ပြီးတော့အဲဒီငါးပမာဏအင်္ဂါစိုက်ကိုပရိုတင်းဘလောက်ကြီးရမလဲဆိုတော့ကိုယ်ကိုသိဖို့လိုမျိုးပေါ့နော်။ဒီကုန်ရံရေသေးတွေဟိုကောင်းကောင်းဆရာပြီးတော့ဟိုတုံးတက်ဖို့ပဲလိုတာပေါ့နော်။နောက်ပိုင်းမှာဒီဈေးနှုန်းကြီးနေတာများများအဲရောနှောတွေပါဝင်လာတယ်ပေါ့နော်။ဖွင့်လို့ဆိုလို့ရှိရင်လည်းပါဝင်လာတယ်။နောက်ဖေဘတ်တို့တောင်းဈာမပဲဒီရောနှောတွေပါဝင်လာမျိုးသိရတယ်ပေါ့နော်။ဒီနိုင်ငံသားသင်္ကေတနဲ့စားတော့မျိုးမှာသိပြီးရှိမျိုးပေါ့နော်။ဒေသရှိမျိုးပေါ့။ဒါကနည်းကြီးကုမ္ပဏီတွေပေါ့နော်အဲဒီကုမ္ပဏီတွေကထုတ်တဲ့အစားတော်ကဘောနော်ဒီဒေါ်လာကြီးပါများကြပဲဘောင်းတိကတာအရင်ကြပါလို့မရှိဘောနော်ဒေးတန်များမျိုးတော့ရှိဘောသုံးပုံသဘုံတော့တော့ရန်ထက်တက်လာသေးရတယ်ဘောနော
်2023နှစ်စကကျောက်ဦးတပိတ်တာကိုခြံကောက်စေကျန်9000ပဲရှိပြီးတော့အခု2024နှစ်ကုန်ကဒီမှာတပိတ်တာကိုကျက်1000ကျော်လာပြီဖြစ်ပါတယ်တစ်နှစ်ကျော်အတွင်းထက်ဝက်မကဈေးတက်လာတာဖြစ်ပါတယ်အသားစားချက်ကတပိတ်တာကိုရကုန်ချံဖန်စီ12000ချက်ရှိပြီးတော့လက်လီဈေးကွက်နဲ့နေမြို့တွေမှာတော့ချက်15000အထက်မှာရှိနေတာဖြစ်ပါတယ်။2024ခုနှစ်တစ်နှစ်ပတ်လုံးမှာကုန်စည်လုံးတက်တာရာသီဥတုဆိုးရွားတာကိုအတော်လေးခံခဲ့ရတယ်လို့ပြည်ရင်းကမွေးမြူရေးလုပ်ငန်းရှင်တွေကပြောပါတယ်ရှင်။